မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာနှစ်နှစ်ပြည့်ကနေမှလက်နက်ကင်တော်လှန်တိုက်ခိုက်မှုတွေဟာမြန်မာနိုင်ငံကြီးအနှံ့တော်တော်များများမှာဖြစ်ပွားနေပါတယ်။ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းတို့မှာစစ်တပ်ကိုဆန့်ကျင်ပြီးတော့လက်နက်ဆွဲကင်လာတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေပါတယ်။အခုနောက်ပိုင်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေကိုပိုလှုပ်လာတဲ့အတွက်ဒေသခံပြည်သူတွေထိခိုက်သေဆုံးမှုတွေလည်းရှိနေပါတယ်။စစ်တပ်စစ်စင်ရေးလုပ်တဲ့နေရာတွေ၊နေမြေရှင်းလင်းတဲ့နေရာတွေမှာဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတယ်ဆိုတာကိုလည်းဒေသခံတွေက VOA ကိုပြောပြကြပါတယ်။လက်နက်ကိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကလည်းစစ်တပ်ထောက်ပေါ်ရေးလမ်းကြောင်းတွေအပေါ်တိုက်ခိုက်ဖျက်ဆီးမှုတွေလုပ်နေပါတယ်။စစ်ကောင်စီတပ်တွေနဲ့ KNL ကရင်တပ်တွေ၊ကော်တူးလီအာမီတပ်တွေ၊ပြည်သူ့ကာကွယ်ရေး PDF တပ်တွေကြားတိုက်ပွဲမကြာမကြာဖြစ်နေတဲ့ကရင်ပြည်နယ်ထဲမှာဒီနေ့ဇန်နဝါရီ28ရက်မနေ့ပိုင်းက PDF ပူးပေါင်းတပ်တွေကကျောင်းစီကြီးမြို့နယ်နဲ့မုရုံမြို့နယ်ကြားကတံတားတစ်ခုကိုမိုင်းခွဲဖျက်ဆီးခဲ့ပါတယ်။ဒါလီတံတားထိပ်နှစ်ဖက်လုံးဖျက်ဆီးသွားခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။အဲမိုင်းခွဲတော့နှစ်ခါခွဲရတယ်ဘတ်ဒီဘက်ထိပ်နဲ့ဟိုတစ်ဖက်နှစ်ဖက်ထိပ်ပေါ့။ကျောင်းစီကြီးအထွက်လိမ့်မှာပေါ့။အဲဒါလီကြောင်နှစ်ခါဆိုတာဟိုဘက်ထိပ်နဲ့ဒီဘက်ထိပ်ပေါ့။အဲ့ဒါအဲ့လိုမျိုးပေါ့။ဟိုတံတားကတော့တော့မရတော့ဘူး။ဆိုင်မရဘူး။ဒါလည်းတော့မဖြစ်ဘူး။
ကရင်ပြည်နယ်ကကော့ကရိတ်ဂျာအင်းစိတ်ကြီးဖျားသုံးစုဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေလည်းဆက်ရှိနေတယ်လို့ဒေသခံတွေကပြောပါရယ်ကော့ကရိတ်မြို့နယ်ထဲမှာတော့ချေးရွာ900ထက်မနည်းမိရှို့ခံခဲ့ရတယ်လို့လက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲလို့အခုရပိုင်းအတွင်းမှာကလေးငယ်တယောက်ထက်မနည်းလည်းသေဆုံးခဲ့ပါရယ်ရှင်